ရှင်းပြနေမြောက်ပိုင်းမောင်တော်ဒေသကိုစစ်စင်ရေးနှက်မြစ်ဖြစ်တမဖို့တမရော်ဖက်ကတင်ပြထားတဲ့ပေါ်နိုင်ငံတော်တမရာယုံဖက်ကခွင့်ပြုထားပြီးဖြစ်တယ်လို့တမရာယုံဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောလိုက်ပါတယ်။မောင်တော်ရန်ထူလုံးကိုစစ်စင်ရေးနှက်မြစ်ဖြစ်ဘဲကလာအထိတမထားမယ်ဆိုတာကတော့အတိအကျမပြောနိုင်သေးဘူးလို့ဆိုပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မှမြင်မြင်ခို
ော့ပြန်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်မှာရဲကင်းတွေရဲစခန်းတွေနဲ့လုံခြုံရေးအခြေစိုက်တပ်စခန်း30လောက်တပြိုင်တည်းတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဒီအကြမ်းဖက်မှုဖြစ်စဉ်နဲ့တဆက်တည်းရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကိုစစ်စင်ရေးနည်းမြစ်အဖြစ်သတ်မှတ်ထားပြီးဖြစ်တယ်လို့သမရယုံဝင်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေကပြောပါတယ
်။မောင်တော်ဒေသမှာ IRS အစွန်းရောက်အကြမ်းဖက်တွေတိုက်ခိုက်မှုဖြစ်တယ်။ဖြစ်တဲ့ပုံမှာကျွန်တော်တို့ကိုဒီဘက်မှာနိုင်ငံတော်တိုင်ပင်ခံနိုင်ငံတော်သမရတူတချုပ်ကျွန်တော်တို့ကာကွယ်ရေးတရားရေးနယ်စပ်ကျွန်တော်တို့တိုင်ပင်ခံရုံးဝင်ကြီး NSA မြို့သားလုံခြုံရေးပုဂ္ဂိုလ်စသည်ဖြစ်ပေါ့နော်ကျွန်တော်တို့အဲ့ဒါကြီးသတင်းထုတ်ထားတယ်အဲ့ဒီမှာကျွန်တော်တို့တပ်တွေဝင်ဖို့အစိုးရဘက်ကနေဆိုကျွန်တော်တို့ပြောထားပြီးသားတပ်ဝင်တာနဲ့စစ်စင်ရေးနယ်မြေတက်မှတ်တာကသူကစစ်စင်ရေးနယ်မြေတက်မှတ်မှာတပ်ဝင်လို့ရတယ်လို့တပ်ဝင်ဖို့တဲ့စစ်စင်ရေးနယ်မြေတက်မှတ်ပေးရတာဖြစ်တယ်အဲ့ဒါကအခုမှတက်မှတ်တာဟုတ်ဦးလာရင်တမထားပြီလားအဲ့တက်တက်ဆက်တယ်လို့ကျွန်တော်ပြောလို့ရပါဘူးဟုတ်တက်ပြီဝင်လာနဲ့အဲ့ဒီစစ်စင်ကြီးတမထား
တယ် ERSC အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုမှာလုံခြုံရေးတပ်ဖွဲ့ဝင်13ဦးနိုင်ငံဝင်နဲ့2ဦးသေဆုံးခဲ့တယ်လို့ဒေသခံတိုင်းနာ14ဦးသေဆုံးခဲ့ပြီးအကြမ်းဖက်တိုက်ခိုက်သူတွေဘက်ကအယောက်390သေဆုံးခဲ့တယ်လို့9ဦးကိုအရှင်ဖမ်းဆီးရမိထားကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်မောင်တို့ခရိုင်တစ်ခုလုံးကိုဘယ်အချိန်ထိစစ်စင်ရေးနေမည်အဖြစ်သတ်မှတ်ထားမလဲဆိုတာအကြမ်းဖက်တိုက်ခိုက်သူတွေရဲ့လှုပ်ရှားမှုအပေါ်မူတည်တယ်လို့ဦးစောထေကပြောပါတယ
်အဲ့ဒါတော့ဘယ်အချိန်ထိဆိုတာကိုဦးမစက်ကမားတွေဘယ်အချိန်ထိတိုက်ပါလဲဘယ်အချိန်မှမတိုက်တော့ကျွန်တော်လည်းပြောလို့မရဘူးတမတော်လည်းပြောလို့မရဘူးအဲ့ပေါ်မူတည်တာနောက်စစ်စင်ရေးကျွန်တော်တက်တဲ့ကြံဆုတ်ပြီဆိုရင်ကျွန်တော်ပြီးခဲ့တဲ့ပထမအကြော့ဖြစ်ဖြစ်အော်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုမှာဆိုရင်ပြီးရမယ်ကျွန်တော်ဖေဖော်ဝါရီလကွန်ပိုင်းမှာတက်တဲ့ကြံရုပ်တယ်အဲ့ပါကျွန်တော်လည်းပြောတယ်ဟိုအကုန်လုံးလည်းပြောတယ်တက်ပြန်ရုပ်ဒီဒါဆိုရင်ဒီထဲမှာတက်မရှိတော့ဘူးအဲ့တော့ဘလောက်ထိဘယ်ကာလထိတက်မှာလဲဆိုရင်တော့အတက်ဖက်သမားတွေဘလောက်ထိဒီမှာလှုပ်ရှားမလဲပုံမှာမူတည်လဲ
အခုတစ်ခေါက်ဖြစ်စဉ်မတိုင်ခင်ပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့တုန်းကလည်းမေဂျာဆောင်ရဲတပ်ဖွဲ့တွေရဲ့လုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရပါတယ်အဲ့ဒီတော့ကလည်းမောင်တော်ဒေသကိုစစ်စင်ရေးနေမည်ဖြစ်ကြေညာခဲ့ပြီးတမရော်ကနေမည်ရှင်းလင်းရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့တယ်လို့2019ခုနှစ်ဖေဖော်ဝါရီကမှတပ်တွေကိုပြန်လည်ရုပ်သိမ်းခဲ့တာပါဒီကနေ့တင်းလာနေမှာတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုရဲ့ညွှန်ကြားချက်အရအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီဟာမြန်မာပြည်ကိုရောက်ရှိလာပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်ရင်းလုံခြုံရေးကိစ္စတွေအပါအဝင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့မွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ရုရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ယုံတွေရှိမှဆန္ဒပြမှုတွေဖြစ်ပွားခဲ့ပါသေးတယ်။လက်ရှိရခိုင်ပြည်နယ်ရင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့စစ်စင်ရေးလှုပ်ဆောင်ရမှာအရက်သားလူထုကိုမထိခိုက်စေဘဲနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေသားတွေအတိုင်းလှုပ်ဆောင်ဖို့ကုလသမဂ္ဂကတိုက်တွန်းထားပြီးမြန်မာအစိုးရဘက်ကတော့အကြမ်းဖက်တိုက်ခိုက်မှုတွေအပေါ်တုံ့ပြန်ရမှာအပြစ်မဲ့ပြည်သူတွေကိုထိခိုက်မှုမရှိအောင်အတက်နိုင်ဆုံးထိန်းသိမ်းဆောင်ရွက်နေကြောင်းပြောဆိုထားပါတယ်။ဩဂတ်လ25ရက်နေ့ကမြန်မာအစိုးရဂင်းစခန်း30လောက်ကိုအကြမ်းဖက်သမားတွေကတစ်ချိန်တည်းတစ်ပြိုင်တည်းအကြမ်းဖက်တိုက်ခိုက်ခဲ့ပြီးနောက်ပိုင်းဖြစ်ခဲ့တဲ့ဒေသတွင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်9,300လောက်ရှိနေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကသတင်းထုတ်ပြန်ထားပါတယ်ရှင်
။မမြင်မြင်ခိုင်ပါရှင်။